တရုတ်နိုင်ငံရဲ့ကပတ်လန်းစီမံကိန်းတစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံနဲ့စီးပွားရေးစင်ကြံတည်ဆောက်ရေးလုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်သွားဖို့အသင့်ဖြစ်နေကြောင်းတရုတ်ဝန်ကြီးချုပ်မစ္စတာလီချန်ကပြောလိုက်ပါတယ်။မြန်မာစစ်ကောင်စီအကြီးအကဲတက်ရောက်နေတဲ့ယူနန်ပြည်နယ်ကူမင်းမြို့မှာနှစ်ရက်တာကျင်းပတဲ့ရှစ်ချိန်မြောက်မဟာမဲခေါင်ဒေသကွဲ GMS ထိပ်သီးအစည်းအဝေးမှာတရုတ်ဘက်ကစီမံကိန်းတွေကိုအလေးထားဆွေးနွေးခဲ့တာပါ။တရုတ်မြန်မာစီးပွားရေးဆက်ဆံမှုတွေပေါ်သုံးသက်သူတွေအမြင်တချို့ကိုစူးစီးပြီးရန်ကုန်ကသတင်းပေးပို့လာတာကိုကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗ
ျ။တရုတ်နိုင်ငံရဲ့အိမ်နီးချင်းတန်တမန်ရေးရာမူဝါဒထဲမှာမြန်မာနဲ့ဆက်ဆံရေးကိုအမြဲတမ်းအရေးပါတဲ့နေရာမှာထားရှိကြောင်းတရုတ်ဝန်ကြီးချုပ်လီချွမ်းကကုမင်းမြို့မှာကျင်းပနေတဲ့မဟာမဲခေါင်ဒေသကွဲထိပ်သီးအစည်းအဝေးပွဲမှာပြောပါတယ်ငြိမ်းချမ်းရေးအတွက်တင့်တော်တဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းကိုသာရွေးချယ်မယ်ဆိုရင်မြန်မာနိုင်ငံကိုအမြဲတမ်းပံ့ပိုးကူညီသွားမှာဖြစ်ကြောင်းဒီလနိုဝင်ဘာမနေ့က6ရက်နေ့ဒီကနေ့9ရက်နှစ်ရက်တာကျင်းပတဲ့အစည်းအဝေးမှာလီချွမ်းကပြောသွားတာပါဒီအစည်းအဝေးမှာမြန်မာနိုင်ငံတဲကတရုတ်နိုင်ငံရဲ့စီမံကိန်းတွေကိုလည်းအလေးထားဆွေးနွေးခဲ့ပါတယ်တရုတ်နိုင်ငံသားတွေတရုတ်အဖွဲ့အစည်းတွေနဲ့စီမံကိန်းတွေရဲ့လုံခြုံရေးကိုဂရုစိုက်ပေးဖို့လဲတရုတ်ဝန်ကြီးချုပ်ကမြန်မာစစ်ကောင်စီခေါင်းဆောင်ကိုအလေးထားပြောခဲ့ကြောင်းတရုတ်ဘက်ကသတင်းတွေမှာဒီကနေ့ဖော်ပြထားပါတယ်တကယ်တော့ပရိပက္ခဖြစ်နေတဲ့မြန်မာနိုင်ငံမှာလက်နက်ကင်နှစ်ဖက်စလုံးကတရုတ်အကျိုးစီးပွားတွေနဲ့ပတ်သက်လာရင်သတိထားကင်တွယ်လေးရှိကြောင်းနိုင်ငံရေးလေးလာသုံးသပ်သူတွေကပြောပါတယ်နိုင်ငံရေးသူတေသည့်တဦးဖြစ်တဲ့စောကျော်ဇင်ခေကသူ့အမြင်ကို VOA ကိုအခုလိုပြောပါတယ်
။နေဆမ်းမှာမြန်မာနိုင်ငံမြောက်ပိုင်းပေါ့နော်အဲဒီမှာလည်းသူဒီလက်နက်ခပရိပခါတွေမပြီးဖြစ်စေချင်တဲ့ဥရောကိုကျွန်တော်တွေ့ရတယ်။နောက်ပြီးတော့ဒီမြောက်ပိုင်းလက်နက်ကင်အဖွဲ့တွေပေါ်မှာလည်းသူရဲ့ဒီလွန်မှုမှုကိုသူကဆက်ပြီးတော့အကောင့်နှိစေချင်ပြီးတော့နောက်အဒီအဖတ်တွေဒီအနောက်နိုင်ငံနဲ့ယင်းနီသွားမှကိုသူမလိုလားတာကိုကျွန်တော်တွေးကြည့်ရတာပေါ့ပြီးတော့ DBRI စီမံကိန်းနဲ့ပတ်သက်ပြီးတော့ဆိုရင်ဒီတရုတ်ရဲ့ဒီအကျိုးစီးပွားအပေါ်မှာပေါ့နော်ဒီအမခန့်ချက်ပေးတာကတော့ဒီတော်လည်းအဖတ်တွေရောဒီစကားစားအဖတ်တွေရောနှစ်ဖက်လောကတော့တရုတ်ရဲ့အကျိုးစီးပွားကိုမတိခိုင်းစေချင်ကြဘူးပေါ့နော်အဲဒါကြောင့်လည်းနှစ်ဖက်လောကနေပြီးတော့ဒီပုပ်ပွင့်နေနေသူတို့ဒီတရုတ်ရဲ့အကျိုးစီးပွားကိုထိတ်သိမ်းမဲ့မတိခိုင်းဘူးဆိုတာလည်းသူတို့ပုပ်ပွင့်နေနေပြောပြတာပြီးသားဖြစ်တယ်ပေါ့နော
်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့သူ့အနေနဲ့နောက်နှစ်မှကြာရောက်မဲ့တရုတ်မြန်မာတန်တမန်ဆက်ဆံရေး85နှစ်ပြည့်အထိမ်းအမှတ်ကိုကျင်းပခြင်းကြောင့်ဒီအစည်းအဝေးမှာပြောခဲ့ပါတယ်စီဝါရေးကုံသွဲရေးယင်းနှိမ့်နံမှုစိုက်ပျိုးမွေးမြူရေးဆင်းရဲမွေးတေမှုရှော့ချရေးကိစ္စတွေကိုလည်းတရုတ်နဲ့အတူလှုံ့ဆော်ခြင်းနဲ့အကြောင်းမြန်မာစစ်ကောင်စီခေါင်းဆောင်ကိုကိုးကားပြီးတရုတ်သတင်းတွေမှာဖော်ပြနေကြပါတယ်တရုတ်ဝန်ကြီးချုပ်ဘက်ကလည်းတရုတ်အစိုးရဘက်ကမြန်မာပြည်တွင်းရေးတည်ငြိမ်အေဂျင့်အောင်အိမ်နီးချင်းကောင်းနိုင်ငံတစ်ခုအနေနဲ့ကူညီပေးနေပြီးလက်နက်ကင်ပရိပခါတွေကိုအကြမ်းဖက်နှီးလန်းနဲ့ပြန်မဖြေရှင်းပဲနိုင်ငံရေးနှီးလန်းနဲ့ဖြေရှင်းဖို့စစ်ကောင်စီဘက်ကဆောင်ရွက်နေတာတွေကိုချီးကျူးခဲ့ပါတယ်ဆိုပြီးစစ်ကောင်စီရဲ့ဒီကနေ့ထုတ်ပြန်ချက်ထဲထည့်သွင်းဖော်ပြထားပါတယ်နိုင်ငံရေးလေးလာသုံးသက်သူဥဖေတန်းကတော့တရုတ်ဟာနိုင်ငံရေးအရာဖိအားပေးတာမျိုးတဲ့စစ်ကောင်စီနဲ့တော်လှန်ရေးအင်အားစုတွေကိုမျှမျှတတဆက်ဆံတတ်ဖို့လိုအပ်တယ်လို့ပြောပါတယ်
။တကယ်တော့လည်းသူရင်းနှီးမြှုပ်နှံထားတဲ့နေရာတွေကလည်းအများကြီးတော်လှန်ရေးအင်အားစုတွေရဲ့လက်ထက်မှာပဲရှိပါတယ်။အဲဒါကိုသူတို့ဘောပေါ့ဘူးဆိုရင်တော့မြန်မာတခြားတော်လှန်ရေးအင်အားစုတွေကမပြောတော့ဘူးကွာ။ကျွန်တော်တို့ဟိုဒီချီမတက္ကူမှာဖောက်လုပ်ထားတဲ့ပိုင်လိုင်းတွေရောဒါကမှပေါ်လို့တဲ့ပိုင်လိုင်းရောအော်ဒါတရုတ်ဘက်ကဖိအားပေးဖို့ဆိုတော့မှမဖြစ်နိုင်ဘူးပေါ့ဒီဘက်ကတော့မှပြန်ပြီးတော့တရုတ်ကိုဖိအားပေးနိုင်တဲ့အခြေအနေမျိုးတရုတ်အကျိုးစီးပွားကိုချိတ်ခိုက်နိုင်တဲ့ပုံစံမျိုးရှိပါတယ်အဲဒါကြောင့်သူရဲ့လွဲနေတာပေါ့နော်သူကလွဲနေတယ်အမဟာတော်လိုင်းအင်္ဂါစုနဲ့ကစိတ်ကုန်ပြီးတော့ပြည်ပြည်နေနေနဲ့ဒီကိစ္စကိုသူရဲ့အကျိုးစီးပွားကိုမချိတ်ခိုက်ဘူးပေါ့နော်အဲအဲ့လိုမျိုးဆွေးနေတာပို့ပြီးတော့သဘောကျတယ်
အမျိုးသားညီညွတ်ရေးအစိုးရ NUG ကရင်အမျိုးသားအစည်းအရုံး KNU ကရင်နီအမျိုးသားတိုးတက်ရေးပါတီ KMPP ချင်းအမျိုးသားတပ်ဦး CNF တို့ဒီကနေ့ကြာတာပရိနေတွဲဆောင်ခဲ့ကြပြီးတရုတ်မြန်မာဆက်ဆံရေးကိစ္စကိုအဓိကထားဆွေးနွေးခဲ့ကြပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်ကတရုတ်နဲ့မြန်မာပြည်သူတွေအကြားအဖို့အထစ်ဖြစ်နိုင်တယ်ဆိုပြီး NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောပါတယ်စစ်ကောင်စီကိုမျက်နှာမူတဲ့ဆက်ဆံရေးမျိုးဖြစ်နေတာကိုစိုးရိမ်ကြောင်းလဲသူကပြောပါတယ်။ဒါအပြင်တရုတ်ကမြန်မာနယ်စပ်တွေပိတ်ထားတဲ့ကိစ္စကို NUG ဘက်ကမေးမြန်းမှုတွေပြုလုပ်ထားတယ်လို့လဲဒေါ်စင်မအောင်ကဒီကနေ့တွေ့ဆုံပွဲမှာပြောဆိုခဲ့ပါတယ်။ ရှစ်ကြိမ်မြောက်မဟာမဲခေါင်ဒေသကွဲထိပ်သီးအစည်းအဝေးကိုမဲခေါင်ဒေသနိုင်ငံတွေဖြစ်ကြတဲ့ကမ္ဘောဒီးယား၊လာအိုမြန်မာ၊ထိုင်း၊ဗီယက်နမ်နဲ့အာရှဖွံ့ဖြိုးရေးပံ ADB ရဲ့အကြီးအကဲတို့လည်းတက်ရောက်ကြတာဖြစ်ပြီးမြန်မာနိုင်ငံအနေနဲ့စိတ်ကောင်းစီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းအာဏာသိမ်းပြီးတဲ့နောက်ပိုင်းတရုတ်နိုင်ငံရဲ့တရားဝင်ဖိတ်ကြားချက်နဲ့တရုတ်နိုင်ငံကုမင်းမျိုးကမဲခေါင်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတာဖြစ်ပါတယ်ခင်ဗျာ။